ရုရှားရဲ့ကြီးကျယ်မှုအတွင်းယူကရိန်းရဲ့စီးပွားရေးကိုဆက်လက်လဲပတ်နိုင်ဖို့အတွက်အစိုးရကတက်နိုင်သမျှအစွမ်းကုန်လှုပ်ဆောင်နေပါတယ်။ဒါပေမဲ့လည်းနိုင်ငံဗန်နာကတော့အလင်းအမြန်ရော့ချလာနေတာပါ။မတ်လ10ရက်နေ့မှာတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချင်းငွေအတည်ပြုပေးပါတယ်။ဒါပေမဲ့လည်းဒီငွေကလည်းတရှိခံမှာမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောကြပါတယ်။အော်ဆာနာဗီဒရာတင်ကိုရဲ့သတင်းဆောင်မကိုနားဆင်ကြရအောင်ပါရှင်။ယူကရိန်းကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုသတင်းသုံးပတ်ထဲကိုရောက်လာပြီးမဲ့လုံထုံလုံကြီးပြုပြင်ပြောင်းလဲရမှုတွေအများအပြားရှိတဲ့အကြာကပဲဘန်တွေအလွှဲပြောင်းတွေအပါအဝင်နိုင်ငံရဲ့စီးပွားရေးကဆက်ပြီးလဲပတ်နေပါတယ်။အဲလီနာရီဘာကိုဘာဟာနိုင်ငံတကာဘန်တာရေးအင်စတီကျူကဖြစ်ပါတယ
်။ I would like to applaud Ukrainian authorities.
အခုချိန်ထိအခြေအနေကိုစီမံခန့်ခွဲထားနိုင်တဲ့ယူကရိန်းအနာပိုင်တွေရဲ့ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်မှုတွေအောင်မြင်မှုကိုချီးကျူးပါတယ်။ဗဟိုဘဏ်ဟာတိတ်ပြီးထိထိရောက်ရောက်လုပ်ငန်းလှုပ်ဆောင်နေတယ်ဆိုတာကိုသိထားပါတယ်
။ဆက်ပြီးလဲပတ်နိုင်ရေးအတွက်ယူကရိန်းအမျိုးသားဘဏ်အနေနဲ့အမေရိကန်ဒေါ်လာတန်630လောက်နဲ့ညီမျှတဲ့ယူကရိန်းဟာဖ်နီယာ19ဘီလီယံလောက်နိုင်ငံဘတ်ဂျက်ထဲကိုထည့်ပေးချရပါတယ်။နိုင်ငံခြားငွေကြေးအလွှဲအပြောင်းတွေကိုလည်းကန့်သတ်ထားပြီးငွေကြေးတည်ငြိမ်မှုကိုထိန်းထားရေးအတွက်ငွေလဲနှုန်းကိုလည်းစီမံခန့်ခွဲနေပါတယ်။ဘဏ်ရဲ့ဖောက်သည်တွေကိုလည်းအကျွေးဆက်ဖို့ကင်းလွတ်ကာလတစ်ခုသတ်မှတ်ပေးထားတဲ့အကြောင်းယူကရိန်းအမျိုးသားဘဏ်ကောင်စီကအိုလက်စကာဒါပီထရာကပြောပါတယ
်။
ငွေထုတ်တာကိုကန့်တတ်ထားပါတယ်။လက်တွေ့မှာမြို့ကြီးတွေမှာစည်ရေးဆောင်ရွက်မှုတွေရှိနေတာကြောင့် ATM တွေရဲ့လက်သလုံးငွေထည့်ပေးဖို့ကတိတ်ပြီးအနေရများနေပါတယ်
။ဒါပေမဲ့လည်းပြည်တွင်းစီးပွားရေးလုပ်ငန်းတွေကတော့အလုပ်ဖြစ်အောင်ဆက်လုပ်နေကြပါတယ်။ယူကရိန်းဘဏ်များအသင်းကဂါလီနာခီလိုကအခုလိုပြောပါတယ
်
ငွေလွှမ်းသူတိုင်းငွေထုတ်နိုင်ပါတယ်နှစ်ဦးနှစ်ဖက်အဆင်ပြေစေမဲ့ဖြည့်ချင်းနှစ်တည့်ရှိပါတယ်လက်လီရောင်းချသူတွေကအခုဆိုရင် ATM တွေလိုလုပ်နေကြပြီးငွေချင်းကောင်တာမှာငွေထုတ်နိုင်ပါတယ်ဒီလိုလောက်တာကြောင့်ငွေချင်းလွှဲပြောင်းတည်ဆောင်ရမယ့်အရေးနဲ့အသက်အန္တရာယ်ကိုပါရှောင်လွှဲနိုင်ပါတယ်လို့ပြောခဲ့တာပါဒါပေမဲ့လို့လဲစီးပွားရေးအများအပြားမလဲပတ်နိုင်တာကြောင့်ငွေကြေးကုန်ကျမှုကတိတ်ပြီးတော့မြန်ဆန်နေပါတယ်။နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အမှုဆောင်ဘုတ်အဖွဲ့ကယူကရိန်းကိုဒေါ်လာတန်1400ချေဖို့မတ်လ10ရက်နေ့မှာအတည်ပြုလိုက်ပေမဲ့လည်းဒီပမာဏကမလုံလောက်နိုင်ပါဘူး။နိုင်ငံတကာဘန်တာရေးအင်စတီကျူကအဲလီနာရီဘာကိုဘာကအခုလိုပြောပါတယ်။
My concern is that the loans
နဲ့ရှိဆင်းရဲထားတဲ့ချင်းငွေတွေကတစ်နှစ်လုံးစာမထောက်ပံ့နိုင်ဘဲတစ်လစာအတွက်လောက်ပဲဖြစ်နေမှာကိုစိုးရိမ်ပါတယ်။လိုအပ်ချက်ကတိတ်ပြီးများလာပါမယ်
။ကျူးကျော်ချက်ကြောင့်နိုင်ငံရဲ့ကုန်စည်ထုတ်လုပ်မှုစွန့်ရည်ကိုပျက်စီးစေပြီးအကျိုးအမြတ်ကိုထိခိုက်နစ်နာစေမယ်လို့လည်းရီဘာကိုဘာကပြောပါတယ်။တစ်ချိန်ညက်မှာပဲကျူးကျော်စီအတွင်းအစိုးရအနေနဲ့ငွေကြေးသုံးဆွဲရမှုကပိုများလာပါမယ်။ဒါပေမဲ့လည်းယူကရိန်းဗဟိုဘဏ်ရဲ့ဒုတိယအကြီးအကဲဟောင်းအိုလက်ချူရီကတော့ယူကရိန်းအနေနဲ့နောက်ထပ်ရန်ပုံငွေရနိုင်တယ်လို့ပြောပါတယ်။အလူရှင်တွေထံကဗန်ဒါရီထောက်ပံ့မှုပိုရဖို့လေယူကရိန်းအမျိုးသားဘဏ်ကမျှော်လင့်ထားတာပါ။ယူကရိန်းအမျိုးသားဘဏ်ကောက်စီကအိုလက်ဆန်ပီထရာကအခုလိုပြောပါတယ
်။ Zasim Kominationalno Bank
အမျိုးသားဘဏ်ရဲ့ခံမှန်းချက်အရနိုင်ငံတကာအဖွဲ့အစည်းတွေမိတ်ဖက်နိုင်ငံတွေစီကနေမကြခင်ကာလအတွင်းမှာဒေါ်လာ15ဘီလီယံလောက်ဗန်ဒါရီအထောက်ပံ့အနေနဲ့ရမယ်လို့ခန့်မှန်းထားပါဗျ။အခုဆိုရင်တကဘာလုံးကယူကရိန်းကိုထောက်ခံနေကြတာပါ
။ယူကရိန်းရဲ့စီးပွားရေးကိုစီးရဲအခြေအနေအရအလျင်မြန်ပြုပြင်ပြောင်းလဲထားပါဗျ။ဒါပေမဲ့လည်းအစိုးရရဲ့ဗန်ဒါရီအဖွဲ့အစည်းတွေကအခြေအနေနဲ့လက်ရောညီတွေဖြစ်ပေမဲ့လို့လဲကျွေးညီကင်းရှင်းရေးအတွက်ကတော့နိုင်ငံတကာရဲ့အကူအညီလိုအပ်မှာဖြစ်ပါတယ်ရှင်။